ရွေးကောက်ခံသမ္မတဖြစ်လာတဲ့မွန်ဂျေအင်းဦးဆောင်မဲ့အစိုးရတဲ့အနေနဲ့မြောက်ကိုရီးယားအရေးကိစ္စကိုင်တွယ်ရေးဒုံးလက်နဲ့ရန်ကာကွယ်ရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားမှာပြည်လည်အောင်ဆောင်ရွက်ရေးစတဲ့စင်ခေါ်မှုတွေကိုရင်ဆိုင်ရနိုင်ပါတယ်ဒါအပြင်မွန်ဂျေအင်းအစိုးရတဲ့မြန်မာနိုင်ငံဆက်ဆံရေးဘလို့တက်ရောက်ပြောင်းလဲမှုတွေရှိနိုင်မလဲရှားဖောင်ကစက်ပြီးပြောပြပါရှင်
တောင်ကိုရီးယားမှာအင်္ဂါနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာလီဘရယ်အတွင်းမြင့်ရှိသူမွန်ဂျေအင်းအနေအများစုနဲ့အနိုင်ရသွားပါပြီမဲအများစုရေတွက်ပြီးအနိုင်ရလောက်တယ်လို့တေချာသွားချိန်မှာမွန်ဂျေအင်းကအင်္ဂါနေ့ညမှာပဲသူ့ကိုထောက်ခံတဲ့သူတွေကိုစိုးမြို့တော်မှာအောင်ပွဲခံတဲ့မိကုံပြောကြားခဲ့ပါတယ
်내국토전원국민모두의대통령이되겠습니다
မနေ့ကကနေစပြီးအားလုံးကိုကိုစားပြုတဲ့သမရတယောက်ကျွန်တော်ဖြစ်လာတော့မှာပါပြည်သူအားလုံးညီညွတ်မှုရှိအောင်ဆောင်ရွက်မဲ့သမရဖြစ်အောင်ကြိုးစားသွားမှာဖြစ်တယ်လို့ကျွန်တော်ကိုမထောက်ခံသူတွေရဲ့အကျိုးကိုပါဆောင်ရွက်သွားမဲ့သမရဖြစ်စေရပါမယ
်သူ့ရဲ့နောက်မှာလိုက်နေတဲ့ပြိုင်ဘက်သမရလောင်းတစ်ယောက်ကသူ့ကိုရှုံးနေရန်ဝန်ခံခဲ့ပြီးတဲ့နောက်လေဘယ်ကြတဲ့လူအခွင့်ရေးရှိနေဟောင်းမွန်ဂျီအင်းကရွေးကောက်ပွဲမှာအနိုင်ရကြောင်းအောင်ပွဲခံတဲ့မိကုံပြောခဲ့တာပါသူဟာတစ်ချိန်လုံးကတောင်းသားဆန္ဒပြမှုတွေကိုဦးဆောင်ခဲ့တဲ့အမှုနဲ့သမရရာဒူးကနေဖြုတ်ချခံလိုက်ရတဲ့ပတ်ကွန်ဟီးကနေထောင်ချတာခံခဲ့ရဘူးသူလည်းဖြစ်ပါတယ်။အခုအခါမှာအာဂရီလိုက်စားမှုတွေနဲ့ဖန်စီတရားစွဲခံနေရတဲ့သမရဟောင်းပတ်ကွန်ဟီးအစိုးရရဲ့နိုင်ငံရေးအရှုပ်တော်ပုံတွေကြောင့်အစိုးရဘော်အယုံကြည်နေတဲ့ပြည်သူတွေရဲ့ယုံကြည်မှုရရှိအောင်သမရတည်လောက်ရမှာဖြစ်တယ်လို့ကွန်ဆာဗေးတစ်နဲ့လီဘရယ်အတွင်းမြင့်ရှိသူကြားသဘောထားကွဲလွဲမှုတွေရှိနေတဲ့တိုင်းပြည်ကိုသူဦးဆောင်သွားရတော့မှာဖြစ်ပါတယ်။2012ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့ပြည်ရင်းလုံခြုံရေးကိုဦးစားပေးတဲ့ conservative ဖြစ်သူ Park Geun-hye ကိုမွန်ဂျေအင်းကတီတီကလေးကပ်ပြီးရှုံးနိမ့်ခဲ့တာပါမွန်ဂျေအင်းကသူသမ္မတဖြစ်လာရင်ပညာရေးနဲ့ပြည်တွင်းအလုပ်ကံရရှိရေးအတွက်အစိုးရရဲ့အတုံးစိတ်တွေတိုးမြင့်တုံးဆွဲမယ်လို့ပြောဆိုထားတာကြောင့်သူ့ကိုစိုက်မြင့်တက်ကြတာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူများပြားကပြောကြပါတယ်ဒါပေမဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးကိုလှူလာတဲ့မွန်ဂျေအင်းရဲ့မူဝါဒတချို့ကြောင့်တောင်ကိုရီးယားရဲ့လုံခြုံရေးကိုအားနည်းစေနိုင်တယ်ဆိုသူတွေကတော့သူ့ကိုလက်မခံကျင်ကြပါဘူး။မွန်ဂျေအင်းဟာမြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းရေးအတွက်ဆွေးနွေးမှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့လှူလာတဲ့အချိန်ထဲမှာပဲမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုအစီအစဉ်တွေကိုဆွန့်လွတ်ဖို့အတွက်အထောက်အကူဖြစ်စေမယ့်ဖိအားပေးမှုတွေနဲ့ဒဏ်ခပိတ်ဆို့တာတွေကိုဆက်လက်ထားရှိဖို့လှူလာသူဖြစ်ပါတယ်။သမရတဲ့အနေနဲ့မြောက်ကိုရီးယားရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားမှာခက်ခဲတဲ့တန်ခင်းတမန်ခင်းဆောင်ရွက်မှုတွေသမရတဲ့လောက်ရလိမ့်မယ်လို့စိုးမြို့မှာရောက်နေတဲ့ VOA သတင်းတောက် Brian Faden ကတုံ့တက်ပါတယ်။အခုတောင်ကိုရီးယားနိုင်ငံမှာတက်ဆင်ထားပြီးဖြစ်တဲ့အမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေး Ted Snit နိုင်ငံမှာထားရှိရေးပြန်လည်စဉ်းစားသင့်တယ်လို့မွန်ဂျေအင်းပြောဆိုထားပူပါတယ်။ Ted Snit ကြောင့်တောင်ကိုရီးယားနဲ့တရုတ်ဆက်ဆံရေးထိခိုက်နေတာပါ။ကိုရီးယားကျွန်းဆွယ်မှာဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ချထားခြင်းဟာဒေသအတွင်းအမေရိကန်ကစစ်ရေးခြေစက်လာနေတယ်လို့တရုတ်ဘက်ကမြင်ပြီးဒါကိုမလိုလားတဲ့အတွက်တောင်ကိုရီးယားပေါ်ခီးသွားလုပ်ငန်းနဲ့ကုန်ပစ္စည်းတင်ပို့မှုတွေကိုတရုတ်ဘက်ကတင်းကြပ်ကန့်သတ်နေပါတယ်။ခုလိုတောင်ကိုရီးယားအတွက်အရေးကြီးတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးကိုသမ္မတအတွက်အနေနဲ့ချိန်ငွေရှာညှိဆောင်ရွက်သွားရမှာကစိန်ခေါ်မှုတစ်ခုဖြစ်လက်လာသူတွေကတုံ့တန်နေကြပါတယ်။တောင်ကိုရီးယားမှာအစိုးရတဲ့ပြောင်းလဲဖြစ်လာတော့မှာမို့မြန်မာနိုင်ငံနဲ့ဆက်ဆံရေးအပေါ်မှာရောဘလို့တက်ရောက်မှုတွေရှိလာနိုင်ပါဗလဲ။တောင်ကိုရီးယားမှာနေထိုင်သူမြန်မာအရေးဆောင်ရွက်သူကိုရန်နိုင်ထွန်းရဲ့အမြင်ကတော့
သူကဒီမိုကရက်တစ်ပါတီရောဒီမိုကရက်တစ်ပါတီဆိုတာကဒီနော်ကဒီကိုရီးယားနိုင်ငံလိုပဲဆုရှင်ဖြစ်တဲ့သမရကြည်ဒီကြောင့်ပါတီရဖြစ်ပါတယ်အဲ့တော့ဒီဒီမိုကရက်တစ်ပါတီနဲ့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးနေတာအဆက်ဆက်တွေအများကြီးရှိပါတယ်အမိုင်းကြောင်းတွေတူတာတွေလည်းအများကြီးရှိပါတယ်စဉ်ဆက်မပြတ်ကူညီထောက်ပံ့မှုတွေလည်းရှိခဲ့ပါတယ်အခုကျွန်တော်တို့ကိုရီးယားနိုင်ငံမှာရှိနေတဲ့အချိန်ကာလတော့လျှောက်ဆုံးမှလည်းဒီဒီမိုကရက်တစ်ပါတီအရကျွန်တော်တို့ကူညီရတယ်ပြမရတယ်ထောက်ခံတာတွေအများကြီးရှိခဲ့ပါတယ်မြန်မာနိုင်ငံအတွင်းမှာဒေါက်ဆန်းစုကြည်အချင်းကြားနေတဲ့အချိန်ကာလမှာလည်းတော့လျှောက်လို့အားပေးကူညီထောက်ပံ့ကြတာကကျွန်တော်ဒီကိုရီးယားနိုင်ငံရဲ့ဒီမိုကရက်တစ်ပါတီပါ။အခုဒီဒီမိုကရက်တစ်ပါတီကနေပြီးတော့ကိုရီးယားနိုင်ငံရဲ့19ချိန်မြောက်သမ္မတဖြစ်မွန်ဂျေအင်းကယူထောင်လိုက်ရတဲ့အချိန်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကတော့စီးပွားရေးမဆန်တဲ့အကျဉ်းကျကျရင်းနှီးပွင့်လင်းစွာနဲ့ဆက်ဆံမှုတွေဖြစ်ပေါ်လာပါလိမ့်မယ်။အရင်တုန်းကတော့မြန်မာနိုင်ငံကိုဒီစီးပွားရေးဆန်တဲ့ဆက်ဆံမှုတွေနဲ့အစိုးရကနေပြီးတော့ဆက်ဆံခဲ့ပါတယ်။အခုဒီဒီမိုကရက်တစ်ပါတီအစိုးရလက်ထက်မှာဒီမိုကရက်တစ်ပါတီကပုဂ္ဂိုလ်ကသမ္မတဖြစ်လာတဲ့အချိန်မှာမြန်မာနိုင်ငံနဲ့အကွင့်တကျရင်းနှီးစွာနဲ့ဒီမိုကရေစီကိုအားပေးတဲ့ဆက်ဆံမှုဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့ဆေးရုံရင်းလေးနဲ့ယုံကြည်ပါတယ်ခင်ဗျာ
တောင်ကိုရီးယားရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရသွားတဲ့မွန်ဂျေအင်းဟာတောင်ကိုရီးယားသမ္မတအဖြစ်ဒီကနေ့ပုတ်ထူးနေ့မှာကျန်းသစ္စာကျင်းပမှာဖြစ်ပါတယ်ရှင်